အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကဆီးရီးယားဒုက္ခသည်တွေအတွက်အမေရိကန်ကကူညီထောက်ပံ့ဝင်နောက်ထပ်ဒေါ်လာတန်း1000လောက်တစ်ချထားပေးမယ်လို့နိုင်ငံတကာအလှူရှင်များအစည်းအဝေးမှာကတိပေးလိုက်ပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့နိုင်ဖို့အတွက်တပုံတွေထိန်းချုပ်ထားတဲ့ဒေသတွေမှာတိုက်ခိုက်မှုတွေရပ်ဆိုင်းကြဖို့လဲဆီးရီးယားအစိုးရနဲ့ရုရှားတို့ကိုတောင်းဆိုလိုက်ပါတယ်။လန်ဒန်မှာအလှူရှင်များအစည်းအဝေးကိုကြက်တပင်းတွေကစတင်ခဲ့ပြီးအလှူငွေဒေါ်လာတန်း900ထိရနိုင်ဖို့အတွက်စီမံခဲ့တာပါ။တနေ့ကကုန်ဆုံးချိန်မှာလှူမယ်လို့ကတိပေးထားတဲ့ငွေဟာဒေါ်လာ10ဘီလီယံအထိရောက်သွားတယ်လို့ဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်။ဗြိတိန်နဲ့အတူဂျာမနီ၊နော်ဝေ၊ကူဝိတ်နဲ့ကုလသမဂ္ဂတို့ကကမ္ဘာကထလို့ကျင်းပတဲ့ဆီးရီးယားအရေးအလှူရှင်နိုင်ငံများစီးဝေးကိုသရုတ်ထအခြေမြောက်ကျင်းပလာဖြစ်ပါတယ်။ဝန်ကြီးကယ်ရီကတော့ဒါဟာတကယ်အရေးပါတဲ့တွေ့ဆုံဆက်ဆံမှုတစ်ခုလို့ခေါ်ဆိုလိုက်ပြီးဆီးရီးယားရဲ့နိုင်ငံရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာကတော့မဖြစ်မနေလုပ်ပေးရမယ့်ကိစ္စဖြစ်နေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံနေနဲ့ဆီးရီးယားပြည်သူတွေအတွက်အကူအညီဖြစ်တဲ့နောက်ထပ်ဒေါ်လာတန်း600နဲ့တန်းထပ်မံချထားပေးမှာဖြစ်ပြီးနောက်ထပ်တန်းပေါင်း290ကတော့ဂျော်ဒန်နဲ့လေဗနွန်မှာရောက်နေတဲ့ဒုက္ခသည်ကလေးငယ်တွေအတွက်အထူးသဖြင့်ပညာရေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအထောက်အကူအဖြစ်ပေးမှာဖြစ်ကြောင်းပြောပါတယ်။ဒေါ်လာတန်းပေါင်း1000ဟာအရင်နှစ်ကလှူဒါန်းမယ်လို့ကတိပြုကြတဲ့4ဘီလီယံခွဲတဲ့နှစ်ဆကျော်ပိုးပြီးများနေတာပါ။ဒါဟာနောက်နိုင်ငံအစိုးရတွေအတွက်ဒုက္ခသည်ပြဿနာအရေးပေါ်ကြုံလာရတာကြောင့်လည်းဖြစ်ပါတယ်။